ထိုင်းနိုင်ငံတောင်ပိုင်းခိုတောင်ကျွန်းကလိပ်ကျွန်းလူသတ်မှုမှာတည်တံ့ချမှတ်ခံထားရတဲ့မြမလုံသမားကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့အမှုကိုထိုင်းယူကန်တရားရုံးကပယ်ချလိုက်တာနဲ့ပတ်သက်ပြီးလိပ်ကျွန်းအရေးဆောင်ရွက်သူတွေကဒါဟာနိုင်ငံရေးနဲ့သက်ဆိုင်နေကြောင်းဒါကြောင့်မြမဆိုးရအနေနဲ့တန်တမန်နီးလန်းကိုအသုံးချပြီးဒီအမှုကိုနှစ်နိုင်ငံအစိုးရချင်းအသေးချဆွေးနွေးပြောဆိုသင့်ပြီဖြစ်ကြောင်းပြောကြားလိုက်ပါတယ်မြန်မာဆိုရအနေနဲ့ဒီမြန်မာလူ့သမားနှုတ်ဦးရဲ့တည်တဲ့အယူခံကိုထိုင်းတရားရုံးကညှင်းပယ်လိုက်တဲ့အချက်လက်တွေကိုရှင်းလင်းပြဖို့တရားဝင်တောင်းဆိုတဲ့အကြောင်းလိပ်ကျွန်းအရေးကူညီပေးနေတဲ့ဦးထွတ်ချက်ကပြောပါတယ်
။ဒီအမှုကသူတို့ပြောတဲ့အခြေခံတရားရုံးကလည်းဆုံးဖြတ်ပြီးပြီ။နောက်တစ်ခုအယူခံတရားရုံးကလည်းညှင်းပယ်ထားတယ်ဆိုတော့ဒီအမှုကပို့ပြီးတော့နိုင်ငံရေးနဲ့ပို့ပြီးတော့ဆိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်တော့နှစ်နိုင်ငံအနေနဲ့တရားစပ်ဖို့စကားပြောဖို့တော့လူပြည်လို့တော့ကျွန်တော်တို့အနေနဲ့သုံးတတ်ပါတယ်။ဆိုလိုချင်တာကတော့ဒီမြန်မာအစိုးရအနေနဲ့ဟိုစနစ်တကျကျွန်တော်ဒီအမှုကိုအင်းနဲ့အားနဲ့ဝိုင်းဝန်းကူညီဆောင်ရွက်ပေးသင့်ပြီလို့ကျွန်တော်တို့ထင်ပါတယ်။သူတို့ညှင်းပယ်ထားတဲ့အချက်လက်တွေကိုပြန်ပြီးတော့စီစစ်တဲ့အကြောင်းပြန်ပြီးတော့ဒီရှင်းလင်းပြတဲ့နယ်ဆိုတဲ့အကြောင်းကိုအစိုးရအနေနဲ့အဲ့လိုတရားဝင်ဟိုမြေတားရက်ခံတဲ့နယ်လို့ကျွန်တော်ထင်တယ်။ဘာဖြစ်လို့လဲဆိုတော့သူတို့အခုလက်ရှိတည်တံ့ချထားတာကသူတို့မျိုးရိုးဗီဇာနဲ့ပတ်သက်ပြီးတော့တည်တံ့ချထားတာဖြစ်တယ်။ဒါကြောင့်မလို့မျိုးရိုးဗီဇာနဲ့ပတ်သက်တဲ့သူတို့စစ်ဆေးခဲ့ပုံတွေနဲ့အဲ့ဒီလုတ်ကင်ပုံအစင်းစင်ဟိုတာဆင်းရဲကြကျွန်တော်မြန်မာဆူရအကိုတင်ပြတင်တယ်လို့ကျွန်တော်ထင်တယ်
ဖရစ်တိန်နိုင်ငံသားစုံတွဲကိုအတ္တမပြုကျင့်တယ်ဆိုပြီးဆွဆွဲကတည်တံ့ပေးခံထားရတဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့နှစ်ဦးလွတ်မြောက်ဖို့စာမျက်နှာ198မျက်နှာနဲ့အယူခံတင်ခဲ့ပေမဲ့အယူခံအောက်တရားရုံးကမတ်လ၁ရက်နေ့ကအယူခံကိုပယ်ချပြီးတည်တံ့အမိန့်ကိုထပ်မံတည်ပြုခဲ့တာဖြစ်ပါတယ်ထိုင်းအယူခံအောက်တရားရုံးရဲ့ဆုံးဖြတ်ချက်အမိန့်ကိုအကျိုးဆောင်ရှေ့နေတွေကိုအကြောင်းကြားတာမရှိဘဲမျက်ကွယ်မှာအမိန့်ချမှတ်ခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်အယူခံခုလိုရှုံနေကြရတဲ့နဲ့ပတ်သက်ပြီးမြန်မာတန်ယုံဖွဲ့ကဦးကျော်တောင်းက
နိုင်ငံရေးတရားဥပဒေစိုးမိုးမှုဟာအရင်ကတည်းကနဲ့မတူဘူးဒီမှုကစတတဲ့ကရင်းတကူပဲဒါကကျွန်တော်တို့ကော်မတီဖက်မှာလည်းပဲဥဆောင်ဦးရဲ့ပြုတဲ့လူကိုကျွန်တော်တို့ကလွန်ဆန်ပြီးတော့မလုပ်နိုင်ခဲ့လောက်ခွင့်မရခဲ့ဘူးလေဆိုတော့ကျွန်တော်တို့ဘက်ကလိုချင်တဲ့တက်တေတွေကိုတင်ပြဖို့အတွက်ကျွန်တော်တို့စိတ်ကြိတ်ပိတ်ဆိုင်ကိုမသုံးနိုင်ခဲ့ဘူး
ကျွန်တော်တို့မှငွေကြေးရဲ့ခက်ခဲရှိခဲ့တဲ့အတွက်ဗမာပြည်ရဲ့ကိုပြန်သွားကြတဲ့မျက်မြင်တက်တေတွေကိုကျွန်တော်တို့ရုံးတော်ပေါ်မှာမတင်ပြနိုင်ခဲ့ဘူးဒါကျွန်တော်အတွက်တော်တော်ကိုစလုံးကိုခံရနေရတဲ့ပိတ်စားပဲ
လူတက်မှုနဲ့ပတ်သက်ပြီးကော့စမီတရားရုံးမှအမှုရင်ဆိုင်စဉ်ကနှစ်ဖက်သက်သေတွေတင်သွင်းတဲ့အခါမှာမြန်မာလူသားနှစ်ဦးမှအပြစ်ရှိကြောင်းထွက်ဆိုပေးဖို့ထိုင်းဆိုရဘက်ကတရားလိုပြသက်သေ54ဦးတင်သွင်းခဲ့ပေမဲ့မြန်မာဆိုရဘက်ကနောက်ဆုံးအမိန့်ချတဲ့အထိအဓိကတရားခံပြသက်သေကိုတင်သွင်းနိုင်ခြင်းမရှိခဲ့တာကြောင့်လို့လည်းသိရပါဗျ။အခုဒီမြန်မာလူသားနှစ်ဦးလူမြောက်ရေးအတွက်အစ်စ်မြင့်တရားရုံး High Court ကိုယူကန်တင်မှုအတွက်ထိုင်းနိုင်ငံရှေ့နေများကောင်စီအဖွဲ့နဲ့မြန်မာတန်ယုံကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံပြီးအယူကန်တင်သွင်းမှုစီစဉ်နေပြီဖြစ်ပါတယ်။မြန်မာတန်ယုံကိုယ်စားလှယ်အဖွဲ့ကကိုမင်းဦးပြောပြတာက
အဓိကတော့လေဒီမှာအချက်တရားတော့အများကြီးပေါ့ကျွန်တော်လည်းအဲ့ဒါကိုအခုဘာသာပြန်နေရတယ်ဘာသာပြန်ပြီးတော့မှကျွန်တော်တို့ဒီမြန်မာတန်ယုံနဲ့ကျွန်တော်တို့ဒီပြီးတော့ပေါ့နော်အစိုးရအနေနဲ့အစိုးရမှာရှိတဲ့အဲ့ဒီရှင်းနေတဲ့ဥရရန်ဆန်ကြွညာတဲ့လူတွေမှုငင်းကြွညာတဲ့လူတွေဒီဘာသာပြန်လာတဲ့ဟာကိုကြည့်မယ်ကြည့်ပြီးတဲ့ခါကျတော့မှရှင်းနေပြန်ကောင်းစီရတော့ဒါတော့ထိုင်းလို့ဆိုတဲ့အကြောင်းသူတို့ကတော့ဒါကိုကြည့်ပြီးတော့အကုန်လုံး review ပြန်ပြီးတော့လုပ်နေကြပြီပြီးရခါမှဒီဘက်ကဒီမှာအစိုးရဘက်ကနေပို့လာမယ်အကြံဉာဏ်ပေးမယ်ဟာနဲ့အကုန်လုံးပေါင်းစည်းပြီးတော့မှကျွန်တော်တို့ကအကောင်းဆုံးဖြစ်အောင်လို့လုပ်မှာပဲအဲ့တော့အကြောင်းရင်းမှာသူတို့ reject လုပ်လိုက်တဲ့ဟာကအခြေခံအပြင်ဆိုလို့ရှိရင်တော့ဒီကိန်းတစ်ခုတည်းမှာဖြစ်နေတဲ့အယူခံတရားဒါကလည်းပုံမှန်အတိုင်းဆိုလို့ရှိရင်ဒီလိုပဲတည့်ရတဲ့အတွက်ကြောင့်ဒီလိုဒီခိုင်မှာပဲအယူခံတင်ရတာဒါတစ်ခုနောက်တစ်ခုကကြတော့ဒီအယူခံပယ်ရတဲ့အကြောင်းရင်းဒီဟာသူတို့ဒီမှာပြောတာကဟိုပထမဦးဆုံးတင်ထားတဲ့ခိုင်အစိုးရဘက်ကဟိုတကယ်လို့ရှိတယ်လူဘက်ကဟိုတင်ထားတဲ့ဟာတွေဒီခိုင်လုံနေပေါ့အဲ့ဒါကိုအကြောင်းပြတာဆိုရတဲ့ဘောကကျွန်တော်ဘက်ကတင်နေဟာနဲ့ဒီပထမအစိုးရရှင်းနေတဲ့ဘက်ကနေပြီးတော့ဆွဆွဲတဲ့ဆွဆွဲချက်တွေဒီတို့ကအဲ့ဒါတွေကိုခိုင်လုံနေဆိုတဲ့ဟာကိုအကြောင်းပြချက်နဲ့ပဲယူထားတာဘယ်ချက်တွေဘယ်ချက်တွေခိုင်လုံနေဆိုတဲ့အသေးစိတ်တွေကကျတော့ဒီအခုဒီအချက်တွေထဲမှာပေါ့ညင်းပယ်တဲ့အချက်တွေထဲမှာကျွန်တော်တို့ပြန်ပြီးစီစစ်ကားမှာပါအဲ့ဒါအခုမှကျွန်တော်တို့ဘာသာပြန်လို့ရှိပါတယ်
ထိုင်းရှင်းနေများကောင်စီအဖွဲ့ဟာအမှုစတင်ဖြစ်ပွားကလေးကမြန်မာလူသားနှစ်ဦးအတွက်အခမဲ့အကျိုးဆောင်ပေးနေတဲ့အဖွဲ့ဖြစ်ပါတယ်။ဒီအဖွဲ့ကအယူခံကို၃လအတွင်းမှာတင်သွင်းသွားမှာဖြစ်ကြောင်းနဲ့လာမယ့်ယူခံရုံးဟာကောက်မွန်တဲ့ရက်လက်တွေထွက်ပေါ်လေးရှိတာကြောင့်မြန်မာပြည်သူတွေအနေနဲ့စိတ်မပူကြဘို့လဲပြောပါတယ်။ ဒီအစ်စ်မြင့်ယူကန်ယုံဟိုက်ကော့မှာယူကန်တင်သွင်းပြီးရင်နောက်ထပ်ယူကန်ဝင်စရာမရှိတော့ပဲအယူကန်ရှုံးနေရင်နောက်ဆုံးအနေနဲ့ထိုင်းနိုင်ငံဘရင်ထံကိုအတနာခံစာတင်ပြဖို့သာရှိတယ်လို့လည်းသိရပါတယ်အမှုနဲ့ပတ်သက်ပြီးကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့မိခင်နှစ်ဦးကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ထံကိုမတ်လ3ရက်နေ့ကအတနာခံစာပေးပို့ထားတယ်လို့လည်းသိရပါတယ်။ကိုဝင်းစော်ထွန်းရဲ့မိခင်ဒေါ်မေသိန်းက
ဒီအမုံကမုံနာပဲလို့ရှိရင်အမိုင်ပဲလူချင်းတဲ့ကဒီမှာတော့ဘာမှမဘူးနဲ့တစားခံခံရတော့ဒီမုံကကိုလိုပြီးချရဲဘာချက်တော့မတရားဘူးတော့ရောက်ကိုမှညံ့ညတတ်တာတဲ့တဲ့လူတဲ့တဲ့လူပဲလူချင်းတဲ့ဒီမှာတော့မဟုတ်တော့လေတကပါလုံးကယုံကြည်တော့ဘုံလုံးကယုံကြည်တော့သိတိယတနာတိချရဲ့ဘာညာရဲ့ထိတ်ကငါလောက်နေတော့ဒီမှာတော့ဘာတဲ့နေမလဲဘောကူတော့ပဲကိုအမှန်တရားကဖြစ်ကြည့်ရှင်လဲအမှန်တရားမဖြစ်နဲ့တော့ငါလည်းခိုင်းရတယ်ကလည်းတော့ကြပြီဒီမှာတော့တကီးတဲ့လို့ရှိရင်တကီးတက်ပြလာဒီမှာဘာဖြစ်သားလို့ရတယ်ကိုကဒီမှာတော့ကဘာမှမဟုတ်ဘူးနဲ့အဲ့လိုဆွဲဆွဲခိုင်းရတော့
ဒါကတော့လိတ်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေတွေကိုတင်ပြခဲ့တာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့နှစ်ဦးရဲ့အမှုကိုအောက်တရားရုံးကပယ်ချပြီးတည်တန်းထားရှိခြင်းအပေါ်မှာစိတ်မကောင်းဖြစ်ရကြောင်းနဲ့အမှုကိုအစ်စ်မြင့်အယူခံတရားရုံးမှာဆက်ပြီးအယူခံတင်သွင်းဖို့နဲ့ပတ်သက်ပြီးညွှန်ကြားထားကြောင်းသိရပါတယ်ရှင်။